Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ12ရက်စနေနေ့ညနေ6:00နာရီခွဲနဲ့9:00နာရီထိအစီအစဉ်တွေကို line to meter 16.25 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းကလာတို့ပြောပြပေးမှာပါကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်နဲ့တရုတ်တို့ရဲ့ကတိကဝတ်တွေကိုတောက်ကြနေကထားလောင်းအတည်ပြုခဲ့ကြတယ်လို့အင်ဖြူရောကပြောပါတယ်ကျူဘားနိုင်ငံကအမေရိကန်တန်တမန်တွေရဲ့အကြမ်းအာယုံပျက်စီးသွားတာဟာ health attack ကျန်းမာရေးတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်နေအိမ်တွေအပေါ်မော်တာကြီးစံတွေကျရောက်ခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာ73ဦးသေဆုံးသွားပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ကောင်းပါပြီရှင်ဒီကနေ့ညဒီနားဆင်ကြမဲ့သတင်းလွှာတွေထဲမှာကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေထမှန်ဖြစ်ပွားတဲ့အခြေအနေနဲ့အတူ
မစ္စယန်ဟီလီဟာသူ့မှာခေါင်းထဲမှာအသေးချာခိုင်ဆွဲထားတဲ့ယူဆတစ်ခုရှိနေပုံရတယ်ဗျအဲ့ဒီယူဆကိုသူက justify လုပ်ဖို့အတွက်သူကအဲ့ဒီစင်ကပဲပြောနေကျွန်တော်အချက်လက်တွေရရှိထားတဲ့အဖြစ်အပျက်တွေကအခြေခံပြီးတော့ကောက်ချက်ဆွဲပြီးတော့သုံးသပ်တာမျိုးမဟုတ်ပဲနဲ့ပြောလို့ထင်တယ်
ရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးလာစောပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြပါမယ်ဒါအပြင်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့အပြန်အလှန်ကတိပြုထားတာတွေကိုတောက်ကြနေကတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းထားလောင်းအတည်ပြုခဲ့ကြတယ်လို့အင်ဖြူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ဆုံးချမှတ်လိုက်တဲ့တန်ခါပိတ်ဆို့မှုတွေဟာကိုရီးယားကျွမ်းဆွယ်မှာတည်ငြိမ်အင်ဂျင်မိုးရာရေးအတွက်အရေးကြီးပြီးတော့လိုအပ်လာတဲ့ရှေ့ခြေလမ်းတရားဖြစ်တယ်ဆိုတာကိုကောင်ဆောင်နှုတ်တော့အခိုင်အမာအတည်ပြုခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြောက်ကိုရီးယားဘက်ကတိုးပြီးလှုပ်လာနေတဲ့ရန်စတဲ့လှုပ်ရက်တွေရပ်တန့်ရလိမ့်မယ်ဆိုတာကိုလည်းခေါင်းဆောင်နှုတ်စလုံးသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ကိုရီးယားကျွမ်းဆွယ်အတွင်းနျူကလ িয়ার စစ်ပွဲဖြစ်လို့နေပါအခြေအနေရောက်အောင်အမေရိကန်သမ္မတထရမ့်ကတွန်းပို့နေတယ်ဆိုပြီးတော့မြောက်ကိုရီးယားကဆွဆွဲပြောဆိုလိုက်တယ်လို့သမ္မတထရမ့်ကလည်းအမေရိကန်စစ်တပ်ဖက်ကတိုက်ခိုက်ဖို့အဆင်သင့်ဖြစ်နေပြီဆိုပြီးတော့တောက်ကြနေအစောပိုင်းမှာသတိပေးချက်အသစ်တစ်ခုထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုချိန်ချောက်တာဒါမှမဟုတ်သူကူလောက်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုအစောပိုင်းကတတိပေးပြောဆိုခဲ့တာကိုလည်းသူကထပ်ပြောပါရယ်။ဂွမ်ကျွမ်းမှာသူကူဖြစ်ရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်လိမ့်မယ်လို့သမ္မတထရမ့်ကဆိုပါရယ်။အမေရိကန်စစ်ဘက်ရဲ့အဓိကဗဟိုဌာနတစ်ခုရှိတဲ့ Pacific သမုဒ္ဒရာထက်ကဂွမ်ကျွမ်းထက်ကိုဒုံးကျည်တွေပြစ်လို့မယ်ဆိုပြီးမြောက်ကိုရီးယားကချိန်ချောက်ထားတာပါ။
Venezuela နိုင်ငံအပေါ်မှာစီးရဲရေးယူဖို့ကိစ္စကိုလည်းစဉ်းစားနေတယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပြီးတော့အခြေအနေတွေကအနေနဲ့ဖြစ်လောက်အောင်ကိုရှုပ်ရှက်ခန့်နေတယ်လို့ပြောလိုက်ပါတယ် Venezuela နိုင်ငံနဲ့ပတ်သက်ပြီးကျွန်တော်တို့မှရွေးချယ်စရာတွေအများကြီးရှိပါတယ်တကယ်လို့လိုအပ်မယ်ဆိုရင်စီးရဲနီလန်းအရာလည်းဖြစ်လာနိုင်ပွဲရှိပါတယ်လို့သမ္မတ Trump က New Jersey ကသူ့ရဲ့ Gawkwin Pampis ခန့်မှာသတင်းနောက်တွေကိုပြောကြားခဲ့ပါတယ်သူအနေနဲ့စီးရဲနီလန်းကိုပြစ်ပယ်သွားမှာမဟုတ်ပဲ American ပြည်ထောင်စုအနေနဲ့ဒီနီလန်းကိုအသုံးချကောင်းချလာနိုင်တယ်လို့ပြောပါတယ်Venezuela ပြည်သူတွေဟာဒုက္ခတွေကိုအကြီးအကျယ်ခံစားနေရတယ်လို့လည်းသမ္မတ Trump ကပြောပါတယ်။ကျွန်တော်တို့ရဲ့တပ်တွေဟာတကမ္ဘာလုံးမှာရှိပြီးတချို့တွေဆိုရင်အရန်ဝေးရဲ့နေရာတွေမှာပါ။ Venezuela ကတော့တိတ်မဝေးဘူးလို့သူကပြောပါတယ်။ American စစ်တပ်အနေနဲ့ပြည်မမှာရှိတဲ့ American နိုင်ငံသားတွေရဲ့ကြိုးစည်းပွားကိုကာကွယ်ဖို့ကြိုးပမ်းမှုကိုအကူအညီပေးဖို့အစဉ်သင့်မယ်လို့ Pentagon စစ်ဌာနချုပ်ကတော့ပြောလိုက်ပါတယ်။ဒါပေမဲ့ Venezuela နိုင်ငံကိုစီးရဲအရရေးယူလာနိုင်ပွဲရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့Pentagon စစ်ဌာနချုပ်ကတော့တည်ထားခြင်းမရှိဘူးလို့အမည်မဖော်လိုတဲ့ American အရာရှိတယောက်က Reuters သတင်းဌာနကိုပြောပါရယ်သမ္မတ Trump ရဲ့ပြောကြားချက်ဟာယူသွတ်တဲ့လုပ်ရဖြစ်တယ်လို့ Venezuela ကာကွယ်ရေးဝန်ကြီး Vladimir Padrino ကအစိုးရရုပ်သံကိုပြောခဲ့ပါရယ် American နိုင်ငံဟာ Venezuela နိုင်ငံကိုကျူးကျော်သိမ်းပိုက်ဖို့စီစဉ်နေတယ်လို့အချိန်တော်ကြာကတည်းက Venezuela ဘက်ကပြောခဲ့တာပါဒါပေမဲ့ဒီပြောဆိုချက်ဟာအချိန်မြင့်မရှိဘူးလို့ Pentagon စစ်ဌာနချုပ်ကတော့ပြောလိုက်ပါရယ်ခင်ဗျာ
ကျူဘားနိုင်ငံကအမေရိကန်တန်တမာတွေရဲ့အကြအာယုံပျက်စီးသွားတာဟာ health attack ကျန်းမာရေးတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကြောင့်ဆိုတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြားနေမှာပြောလိုက်ပါတယ်။ကျူဘားရောက်ကနေဒါတန်တမာတဦးထက်မနည်းလဲအကြအာယုံပျက်စီးသွားရတယ်လို့ကနေဒါနိုင်ငံကပြောပါတယ်။အမေရိကန်တန်ဝန်ထမ်းဘယ်နှဦးဒီလိုတိုက်ခိုက်မှုကိုခံစားလိုက်ရသလဲဆိုတာချက်ချင်းရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်တန်ဝန်ထမ်းတွေဒါမှမဟုတ်တခြားတန်တမာတွေကိုပါထိခိုက်စေခဲ့တဲ့ဒီကျန်းမာရေးတိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာဖော်ထုတ်ဖို့ကျူဘားအစိုးရမှတာဝန်ရှိတယ်လို့ လည်းဝန်ကြီးတေလက်ဆန်ကပြောပါရယ်ကျူဘာအစိုးရကတော့သူ့မြေပေါ်မှာတရားဝင်ရောက်ရှိနေတဲ့တန်တမာဝန်ထမ်းတွေတန်တမာမိသားစုဝင်တွေကိုတိုက်ခိုက်ဖို့အတွက်ကျူဘာမြေကိုဘယ်တော့မှဘလို့အကြောင်းပြချက်မျိုးနဲ့အသုံးပြုခွင့်မပေးခဲ့သလိုနောင်လည်းခွင့်မြမှာမဟုတ်ဘူးလို့ဒီသတင်းမှအစိုးပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အခုလိုနာအကြအာယုံပျက်စီးသွားတာဟာ Sonic Devices အသံလိုင်းပါတဲ့ PC တွေအသုံးပြုမှုနဲ့ဆက်စပ်နေပုံရတယ်လို့တာဝန်ရှိသူတွေကပြောပါရယ်အမေရိကန်အစိုးရတာဝန်တရားနဲ့2013ကနေ2016ခုနှစ်အထိကျူဘာနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ John Goldfield ကတော့ဒီလိုအကြအာယုံချိုးယွင်းသွားတာဟာထောက်လိုက်ရင်ဆိုင်ရာနည်းပညာတစ်တခုခုချိုးယွင်းသွားလို့ဖြစ်လာတဲ့အကျိုးဆက်ဖြစ်မယ်လို့ AP သတင်းဌာနကပြောပါရယ်2016ခုနှစ်ကစပြီးတော့အနာအကြအာယုံပျက်စီးတဲ့ရောဂါတွေကိုအမေရိကန်တာဝန်ထမ်းတွေစတင်ခန်းစားလာရတယ်လို့ဒါကိုတိုက်ခိုက်မှုတစ်ခုအဖြစ်မှမြင်ပေကျန်းမာရေးပြဿနာဖြစ်တာထင်မြင်ထားခဲ့ကြတာဖြစ်ပါတယ်
ယမန်နိုင်ငံကရဟတ်ယာဉ်ပြတ်ကျမှုတွင် RS ဆော့ဘွားများပြည်တော်စု UAE နိုင်ငံကတပ်ဖွဲ့ဝင်၄ဦးတေဆုံးသွားတယ်လို့ UAE ဆိုရပိုင်းမီဒီယာကပြောကြားလိုက်ပါတယ်။အဲ့ဒီ UAE တပ်ဖွဲ့ဝင်တွေဟာယမန်နိုင်ငံမှာရှိတဲ့ရှီယာမွတ်စလင်သဘုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်တွေတိုက်နေတဲ့ဆက်စင်ရေးမှာပါဝင်နေတာဖြစ်တယ်လို့ WAM သတင်းအေဂျင်စီကစနေနေ့အစောပိုင်းကပြောပါတယ်။ရဟန်ရယမန်နိုင်ငံတောင်ပိုင်းကရှာဝါပြည်နယ်မှာပြတ်ကျခဲ့တာဖြစ်ပါတယ်။အဲ့ဒီပြည်နယ်ထဲမှာအမေရိကန်ကလည်းယမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်နေတာပါ။ဆော်ဒီဥဆောင်တဲ့ညောင်တပ်ဖွဲ့တွေကတော့အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူသီသဘုံတွေကိုလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်တွေဆင်နေတာဖြစ်ပါတယ်။သဘုံတွေကဆာနာမြို့ကို2015ခုနှစ်မှာတည်ယူခဲ့တာကြောင့်နိုင်ငံတကာကအသိမှတ်ပြုထားတဲ့ယမန်ဆိုးရဟာဆော်ဒီနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ယမန်ဆိုးရဟာအီရန်မြို့ကိုပြန်ပြီးတော့အခြေစိုက်ရုံထိုင်ခဲ့ပါတယ်ယမန်ပြည်သူ80ရာခိုင်နှုန်းလောက်ဟာစားနပ်ရိက္ခာတောက်ရည်တက်တဲ့စေဝါအကူအညီတွေကိုအရေးပေါ်လိုအပ်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကမကြသေးခင်ကပဲပြောလိုက်ပါတယ်ပြီးခဲ့ဧပြီလကစပြီးဝမ်ရောဂါကြောင့်ယမန်နိုင်ငံမှာလူ 1,800 လောက်သေဆုံးပြီးတော့ဝမ်ရောဂါဖြစ်ပွားသူ 3,200 လောက်ကျော်ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဖာယာပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေအိမ်တွေပေါ်ကမော်တာကြီးစာနယ်ကြရပတ်ကွဲခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သား73ဦးသေဆုံးသွားတယ်လို့အာဖဂန်တာဝန်ရှိသူတဦးကပြောပါရယ်။တောက်ကြနေညနေခင်းမှာအိမ်တွေပေါ်ကမော်တာကြီးစာနယ်ကြရပတ်ကွဲလို့နောက်ထပ်အရက်သား3ဦးထပ်မင်းလဲဒဏ်ရာရသွားတယ်လို့ဖာယာပြည်နယ်ရဲချုပ်ဘုံမူဒီလဝါရှန်ဒီလဝါကစနေနေ့မှာပြောပါရယ်။ဒါလဝတ်အဘတ်အရက်ကနေအိမ်တွေပေါ်ကဘသူတွေကမော်တာတွေနဲ့ပစ်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းရဲချုပ်ကပြောပါရယ်။တက္ကသိုလ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုအဲ့ဒီနေရာကိုဆစ်လို့ထားတယ်လို့လည်းရဲချုပ်ကပြောပါရယ်။တာလီဘန်တွေဘက်ကတော့ဘလို့မတ်ချက်စကားမှထွက်မလာခဲ့ပါဘူး။ဖိုင်ယက်ပြည်နယ်ထဲမှာလှတ်တလောကာလအတွင်းအကြမ်းဖက်မှုတွေတိုးမြင့်လာသလိုအယက်သားတွေအပေါ်ပြစ်မှတ်ထားတက်ခိုက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြတာလည်းဖြစ်ပါရယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းကဆေးရုံတစ်ခုရဲ့ကလေးကုသရေးဆောင်မှာအောက်ဆီဂျင်ပြတ်လတ်မှုကြောင့်ဖိခဲ့ရက်ပိုင်းတွေအတွက်မှာကလေးအများပြားသေဆုံးသွားခဲ့ပါရယ်။သေဆုံးသွားတဲ့ကလေးတွေရဲ့မိဘတွေအိန္ဒိယအစိုးရအဖွဲ့ဝန်ကြီးတွေနဲ့ဒေသခံပြည်နယ်အစိုးရဝန်ကြီးတွေရဲ့အဆိုအရတော့ဩဂတ်လ9ရက်နေ့ကစပြီးတော့ကလေး35ယောက်ကနေ60ကျော်တိတည်ဆုံးခဲ့တယ်လို့ပြောပါတယ်။ Uttar Pradesh ပြည်နယ် Gorakhpura မြို့ကဘာဘာရာဂပ်တဆေးုံစေတက္ကသိုလ်ဆေးုံမှာစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပါတယ်။တည်ဆုံးမှုဟာတာမန်တည်ဆုံးမှုဖြစ်ပြီးတော့ဆေးုံမှာအောက်ဆီဂျင်ပြတ်သွားတာကြောင့်မဟုတ်ဘူးလို့ခရိုင်ရာဇဝတ်တရားသူကြီးရာဂျစ်ရော်တလာကစနေနေ့မှာပြောပါတယ်။ဒါပေမဲ့ပြည်နယ်ကျန်းမာရေးဝန်ကြီးပရာရှန့် TVD ကတော့အောက်ဆီဂျင်ပိုက်လိုင်းမှာပြဿနာရှိခဲ့ပြီးဒါပေမဲ့လူနာတွေအတွက်တော့ဆေးရုံမှာအောက်ဆီဂျင်ဘူးတွေအလုံးလောက်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်။အိန္ဒိယလွှတ်တော်ရဲ့ပြောခွင့်ရမနစ်တီဝါရီကတော့ဥဒပရဒက်ပြည်နယ်ဝန်ကြီးချုပ်ယောဂီအဒစ်ယနတ်နဲ့ကျန်းမာရေးဝန်ကြီးနတ်စင်းတို့ကိုရာထူးကနေချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကင်ညာနိုင်ငံသမရရွေးကောက်ပွဲမှာလက်ရှိသမရဥရရူကင်ညာသားအနိုင်ရသွားတဲ့အတွက်အောင်ပွဲခံမှုတွေရောဒေါသတကြီးဆန့်ကျင်ကပ်ကွဲမှုတွေပါပေါ်ပေါက်လာပါတယ်။အနိုင်ရမစ္စတာကင်ညာသားကနိုင်ငံစည်းလုံးညီညွတ်ရေးလှုပ်ဆောင်သွားမယ်အပြင်နိုင်ငံသားတွေရဲ့အခြေခံလူနေမှုဘဝတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေလှုပ်ဆောင်သွားမယ်လို့အောင်ပွဲရမိန့်ခွန်းမှာပြောသွားပါတယ်။သမရကင်ညာသားကသူ့ရဲ့အဓိကပြိုင်ဖက် National Super Alliance Party ကမစ္စတာရိုင်လာအိုဒင်ဂါနဲ့အတူတွဲပြီးတော့ကင်ညာနိုင်ငံတိဆောက်ရေးအတွက်လှုပ်ကိုင်သွားဖို့ဆန္ဒရှိတယ်လို့ပြောပါတယ်။အိုဒင်ဂါကတော့ရွေးကောက်ပွဲမှာမဲမတမာမှု တွေရှိတယ်ဆိုပြီးမဲရလာတွေကိုညင်ပယ်ထားတာပါ Mr. Odinga ရဲ့အမခန်နယ်မြေတွေမှာတောက်ကြတဲ့နောက်ပိုင်းကစူပူအောင်ကြွမှုတွေပေါ်ပေါက်လာပါတယ် Nairobi မြို့ကအကြီးဆုံးစီးရဲသားရက်ကွက် Kibra Mayo မြို့ထဲကအခြားစီးရဲနွမ်ပါတဲ့နေရာတွေနဲ့ Kisumu မြို့အနောက်ပိုင်းဒေသတွေမှာပါတနပ်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အနိုင်ရသမရကညတာရဲ့အမခန်နယ်မြေတွေမှာတော့သူ့ကိုထောက်ခံသူတွေကလက်မတွေပေါ်ထွက်ပြီးတော့ဖူဖူစည်းလာခရရီမုတ်အလံတွေဝေ့ရမ်းပြီးတော့ရွေးကောက်ပွဲအောင်ပွဲဆင်နွှဲခဲ့ကြပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဖျက်မြမဲဆန္ဒရှင်89ရာခိုင်နှုန်းလာရောက်မဲပေးခဲ့ကြတယ်လို့ဖော်ပြပါတယ်မဲပေးဖို့မှတ်ပုံတင်ထားသူ 19.6 တန်းကျော်ထက်ကမှ 15 တန်းကျော်လာရောက်မဲပေးခဲ့ကြတာဖြစ်ပါတယ်
2018-19 England Premier League ဘောလုံးရာသီကိုမနေ့တောက်ချာနေ့မှာစတင်လိုက်ပြီးတော့ Arsenal နဲ့ Leicester တို့အကျိတ်နဲ့ကစားပြီးတော့ Arsenal က 4-3 နဲ့အနိုင်ရသွားပါတယ် Arsenal တို့ဂိုးတွေကိုတော့ Lacazette, Welbeck, Ramsey နဲ့ Giroud တို့ကသွင်းပေးခဲ့တာဖြစ်ပြီးတော့ Leicester အတွက်ဂိုးတွေကိုတော့ Vardy က2ဂိုး, Okazaki က2ဂိုးသွင်းခဲ့တာပါပထမပိုင်းမှာတစ်ဖက်2ဂိုးစီတည်ဖြစ်ခဲ့ပြီးတော့ဒုတိယပိုင်းမှာ Leicester ကရှေ့ကနေဦးဆောင်ပြီးမှအာဆနယ်ကပွဲပြီးကနေမှ2ဂိုးပြန်သွင်းပြီးနောက်ဆုံးမှာအာဆနယ်က 4-3 နဲ့နိုင်ပြီးတော့ပွဲဥတွက်3မှတ်ရသွားခဲ့တာဖြစ်ပါတယ်ဒီကနေ့အခုကျွန်တော်တို့သတင်းကြေညာနေချိန်မှာတော့ Watford နဲ့ Liverpool တို့ကစားနေကြပြီးတော့ပွဲချိန်41မိနစ်ရှိသွားပြီဖြစ်ပါတယ်အဲ့ဒီချိန်မှာတော့ Watford က Liverpool ကို 2-2 နဲ့အနိုင်ရနေပါတယ် Watford အတွက်ဂိုးတွေကိုတော့ Okaka Chuka နဲ့ Doucouré တို့ကသွင်းပေးထားပြီးတော့Liverpool အတွက်ဂိုးကိုတော့ Mané ကသွင်းပေးထားတာဖြစ်ပါတယ်ညနေ9:00နာရီခွဲမှာတော့ Champion Chelsea နဲ့ Burnley Crystal Palace နဲ့ Huddersfield Everton နဲ့ Stoke Southampton နဲ့ Swansea West Brom နဲ့ Bournemouth တို့ကစားကြမှာဖြစ်ပြီးတော့ည7:00နာရီမှာတော့ Brighton နဲ့ Man City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့တင်ပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်ဆိုင်ရာသတင်းနဲ့အရင်ဆုံးစပါမယ်ရှင်ရခိုင်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့အပေါ်လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ထိန်းသိမ်းသိမ်းသိမ်းကင်တွယ်ဖြည့်ရှင်ဖို့လူအခွင့်အရေးကိုလေးစားလိုက်နာမှုရှိရေးအစိုးရအနေနဲ့အာမခံချက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးထူးဆောင်စစ်ဆေးမှုကအစိုးရမှကင်းပြောကြားလိုက်ပါတယ်ဒီထုတ်ပြန်ချက်အပေါ်ရခိုင်မှာဒေသခံတွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပါအင်အားသုံးတိုက်ခိုက်တပ်ဖြတ်မှုတွေရှိနေတဲ့အတွက်လုံခြုံရေးအစီအမံကိုဒေသလိုက်လိုအပ်ချက်အရဆောင်ရွက်တာဖြစ်ပြီးဒေသခံတွေရဲ့လူအခွင့်အရေးကိုလည်းအလေးပေးချက်သွင်းစဉ်းစားဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကကုလသမဂ္ဂကိုယ်စားလှယ်ကိုတုတ်ပြန်ပြောဆိုလိုက်ပါတဲ့အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့အမစုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်အကြမ်းဖက်တပ်ဖြတ်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်လာပြီးတဲ့နောက်ပိုင်းစိုးရင်စရာဖြစ်လာတဲ့ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေနဲ့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ပိုင်းဒီရပိုင်းအတွင်းမှာကိုရခိုင်မြောက်ပိုင်းဘက်မှာစစ်တပ်အင်အားတွေကိုတိုးမြင့်ချထားနေတာဖြစ်ပါတယ်ဒီသတင်းပေါ်မှာစိုးရင်မိချောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးစုံစမ်းစစ်ဆေးရမှုရန်ဟီလီကဩဂုတ်လ17ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပါတယ်အောက်တိုဘာလတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းရေးမှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အတွက်ဒီအခြေအနေဟာအထူးစိုးရင်ပွဲဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လုံခြုံရေးအခြေအနေကိုထိန်းသိမ်းသိမ့်သိမ့်ကာကွယ်ဖြည့်ရှင်းဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလူခွင့်ရေးလေးစားလိုက်နာမှုရှိရေးအစိုးရအနေနဲ့အာမခံချက်ပေးဖို့ရဟီလီကတောင်းဆိုလိုက်တာပါဒီလိုမျိုးရဟီလီရဲ့စိုးရင်မကင်းကြောက်ထုတ်ပြန်ချက်ကိုတော့တက်မတော်ကာကွယ်ဦးစည်းချုပ်နဲ့ရခိုင်အရေးကိုယ်တိုင်တွဲဆုံဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီ ANP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးလှစောကလက်မခံပယ်ချလိုက်ပါတယ
်အေးမစ္စရဟီလီဟာသူ့မှာခေါင်းထဲမှာအတိအချခိုင်ဆွဲထားတဲ့ယူဆတစ်ခုရှိနေပုံရတယ်ဗျအဲ့ဒီယူဆကို तू က justify လုပ်ဖို့အတွက် तू ကအဲ့ဒီစင်ကပဲပြောနေကျွန်တော်တို့အချက်လက်တွေရရှိထားတဲ့အဖြစ်အပျက်တွေကအခြေခံပြီးတော့ကောက်ချက်ဆွဲပြီးတော့သုံးသပ်တာမျိုးမဟုတ်ပဲနဲ့ပြောလို့ထင်တယ်နောက်တစ်ချက်ကကျွန်တော်တို့လူခွင့်ရေးရှိုးဖောက်မှုဆိုတဲ့ကိစ္စဟာအကျဉ်းဖက်သမားတွေနဲ့အကျဉ်းဖက်သမားတွေကိုချိန်မုံတဲ့တက်မတော်ကျဲကြားထဲမှာဖြစ်နေတဲ့အဲ့ဒီပြဿနာတွေကိုပုံကြီးချိန်ပြီးတော့ကျွန်တော်လူခွင့်ရေးရှိုးဖောက်မှုကြီးတယ်ဆိုတော့ကျွန်တော်တဘောမကြောက်ထင်တယ်ဘာလို့လဲဆိုတော့နိုင်ငံတကာမှာတလူပဲအကျဉ်းဖက်သမားတွေကရဲဆက်လုပ်တယ်အဲ့တော့အကျဉ်းဖက်သမားတွေကိုဆန့်ကျင်တဲ့ကျွန်တော်တို့လူမျိုးရေးအရေးစုတွေပြည်သူတွေအပါအဝင်ပေါ့လေပြည်သူစစ်တွေအပါအဝင်တုံ့ပြန်တဲ့အခါမှာတော့စစ်တိုက်တယ်ဆိုတော့သူတို့လှုပ်ထုံလို့နဲ့သူတို့လှုပ်ကြမှာပဲအဲ့ဒီအရာကြီးကိုကျွန်တော်တို့ကလူမှုဆက်ဆံရေးပေါင်ထဲမှာရှိတဲ့လူခွင့်ရေးဟာနဲ့သွားကြည့်တယ်ဆိုတာကတော့တသက်သူလူကျင်တဲ့အဖြစ်တစ်ခုကိုရဖို့တဲ့စောက်ဆွဲတာပဲလို့ကျွန်တော်ထင်ပါတယ
်လူသေးဆုံးတဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လို့ဒေသခံပြည်သူတွေရဲ့စိုးရင်ကြောင်လန့်မှုမလုံခြုံမှုတွေပေါ်အခုလိုလုံခြုံရေးအစီအမံတိုးချဲ့တဲ့ဟာနိုင်ငံတကာမှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအစီအမံ နေတိုးမြင့်ချထားတဲ့ထုံးစံအတိုင်းကင်တွယ်ဖြည့်ရှင်းတာဖြစ်တယ်ဆိုတာကိုယန်ဟီလီသဘောပေါက်စေချင်ပါတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထူမီကလည်းသုံးသပ်ပါတယ
်တကဘာလုံးမှာလည်းအကျန့်ဖက်နဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းရဲ့အစိုးရများကဒါအထူးတလေလုံခြုံရေးတိုးမြင့်တာတွေလှုပ်ဆောင်တာတွေနိုင်ငံသူနိုင်ငံသားအပေါ်မှာကာကွယ်တာတွေကိုလုပ်ကြရတာပေါ့နော်ဆိုတော့အခုဆိုလို့ရှိရင်ဒီဌာနေတိုင်းရင်းသားတွေရဲဆက်ဆက်အသက်ခံရတဲ့အုပ်ဒါနဲ့ပတ်သက်ပြီးတော့လုံခြုံရေးပို့ပြီးတော့တိုးမြင့်ဖို့လိုအပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဖွတ်တော်မှာလည်းပဲဒီပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ဖို့တာဝန်ရှိသူများကာကွယ်ရေးကိုတာဝန်ယူထားကြတဲ့ဝန်ကြီးဌာနများသူတို့အနေနဲ့ဒီအပြည့်အဝပြည်သူတွေကိုကာကွယ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်အခုလိုမျိုးဒေသတွေနယ်မြေရှင်းလင်းရေးလုပ်တာဟာအကြမ်းဖက်သမားတွေရဲ့ရန်ကကာကွယ်နိုင်မှုဒေသခံတွေရဲ့အသက်အိုးအိမ်စီစဉ်ကာကွယ်ရေးအတွက်လုပ်တာဖြစ်ပြီးဒေသခံတွေရဲ့လူခွင့်ရေးကိုလည်းအလေးပေးစဉ်းစားသင့်တယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထူမီကပြောပါတယ
်ဒီနိုင်ငံမှာနေထိုင်ကြတဲ့ဌာနတိုင်းရင်းသားတွေကနံပါတ်1လုံခြုံရမယ်အသက်လုံခြုံတော့မှနေပြီးတော့ဒီဘဝတွေလုံခြုံမှာဖြစ်တယ်လုံခြုံတော့မှနေပြီးတော့ဒီဖွံ့ဖြိုးတိုးတက်ရေးတို့စီးပွားဖွံ့ဖြိုးတိုးတက်ရေးတို့နိုင်ငံရေးဖွံ့ဖြိုးမှုတိုးတက်မှုစသဖြစ်လာကြမှာဆိုတော့အခုကလုံခြုံဖို့ကမလုံခြုံတဲ့အခြေအနေရောက်နေတယ်ဆိုတော့ကျွန်တော်တို့လုံခြုံအောင်နိုင်ငံတော်ကတောင်းပန်ယူရမှာဖြစ်ပါတယ်ဒီရဟင်းဒီရဲ့စာနဲ့ပတ်သက်ပြီးတော့ပေါ့နော်ဌာနတိုင်းရင်းသားတွေအပါအဝင်လူသားတိုင်းမှာအခွင့်အရေးရှိပါတယ်ဒါပေမဲ့ဘယ်သူတွေမှာအခွင့်အရေးမရှိနိုင်ဘူးလဲဆိုတော့အကျန့်ဖက်သူတွေသူတို့ဘာလို့ပေါ့နော်ရဲဆက်ဆက်တစ်ဖြတ်တော့မယ်ဆိုတဲ့အဖွဲ့တွေဒီအဖွဲ့တွေနဲ့ဆက်ဆက်တဲ့လူတွေသူတို့တွေမှာအခွင့်အရေးမရှိတော့ပါဘူ
းရခိုင်ပြည်နယ်အတွင်းမှာစစ်တပ်အင်အားတိုးချဲ့ချထားပြီးအခုလိုလုံခြုံရေးအစီအမံတွေတိုးမြင့်ချထားရတာဟာလေဒေသတွင်းအရေးပေါ်လုံခြုံရေးလိုအပ်ချက်အရာဖြစ်တယ်ဆိုတာကိုဦးလာစောကပြောပါတယ
်ဟီလီထုတ်ပြန်ချက်ကိုကျွန်တော်တို့ကြားပါတယ်ကျွန်တော်တို့လည်းတော်တော်လေးအော့မိတယ်အော့မိတယ်ဆိုတာရခိုင်အခြေအနေဟာစိုးရိမ်တဲ့အခြေအနေတစ်ခုရောက်တယ်ရောက်ပြီးတော့ပုံမလင်းပြောရင်တမန်လက်နက်ကအင်အားစုတွေတောင်မှနည်းနည်းလက်ထက်ရတဲ့အနေထားမျိုးဆိုရင်ကျွန်တော်တို့အဲ့တိုင်းရင်းသားတွေလူငယ်စုရခိုင်တွေကတိုင်းရင်းသားတွေပူကြောက်တာကိုလေကြောက်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီကကွေးကဒီတမတော်ကကောင်းတော်နဲ့တွေ့တဲ့ခါမှလည်းအဲ့ဒီမှာဒီလုံခြုံရေးနဲ့ပတ်သက်ပြီးကျွန်တော်တို့အားမရဘူး။တော့အထီးတရောက်ကင်တွယ်စီရင်လည်းသူတို့နည်းနည်း moderate ဖြစ်တဲ့လူတွေကိုသူတို့အဲ့ဒီစက်တာဖြတ်တာတွေရှိတယ်။အဲ့တော့ဒါကိုတီးတီးကြကြကင်တယ်တင်ပါတယ်လို့ကျွန်တော်တို့ပြောတယ်။ပြောတယ်ဆိုတော့ကင်တွယ်တယ်ဆိုတာတမတော်ရဲ့လုံထုံလုံးကြီးလုံရုပ်လုံးစင်နဲ့လုံလိမ့်မလို့စစ်စင်ရေးတစ်ခုလုတာပဲ။အဲ့တော့ဒီဟာပေါ်မှာရန်ဟီရီပြောရဆိုတော့ကျွန်တော်တို့သိတဲ့ဘာမှမကြောက်ဘူးလို့ထင်တယ
်။ဒီလိုမျိုးအကျန်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းလုံခြုံရေးအင်အားတိုးမြင့်ချထားတာနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်တဲ့အပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းကြောင်းနဲ့ရခိုင်ပြည်နယ်အတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မစမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်မိုးကောင်းမြွတ်နယ်နမ်မတီဒေသအတွင်းပြစ်ခတ်တိုက်ခိုက်မှုကြောင့်ကစောင့်ကျေးရွာသားတထောင်လောက်ဟာနမ်မတီဘာသာရေးအသင်းတို့အကြောင်းမှာစစ်ဘေးတန်းရှောင်နေကြရပါတယ်။မင်းတိုက်ခိုက်မှုမှာတိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့လည်းခရီးရန်အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မြင်းမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီမြို့ကစုတ်ကျေးရွာမှာမြန်မာတပ်မတော်ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ရွာသားတစ်ဆောင်ကျော်ဟာကချင်နှစ်ချင်းအတင်းတော်ကျောင်းမှာတင်းချောင်ရောက်ရှိနေတယ်လို့တင်းအုပ်ဆရာတော်စင်ရန်ကပြောပါတယ
်။နှစ်ချင်းအတင်းတော်ထဲမှာတော့လူကြီးတွေကတော့အခု600မြေပါတော့ရှိသေးတယ်။တင်းတော်အပြည့်ကြောင့်မဟုတ်သေးဘူး။ဝင်အထက်တည်းလည်းရှိသေးတော့လေ။ဒီလိုကဒီမျိုးအိမ်ပါနေနေချင်းတချို့ကတော့ဒီမှာရှိနေသေးတော့လမ်းပေါ်ရန်ကတ်တလိတ်ရှားကျောင်းမှာကတော့150ပေါ့။အဲ့ဒါလည်းခမန်းချေပဲရှိသေးတယ်
ဒီစစ်ဘေးရှောင်တွေဟာမလိကလေးကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ကစုတ်ရွာကနေထွက်ပြေးသိမ်းရှောင်လာတာပါထွက်ပြေးလာသူအထက်ကဥယျာဉ်80ကျော်ဟာစစ်ရှောင်စခန်းထဲမရောက်သေးတဲ့အတွက်အသင်းတော်တာဝန်ရှိသူတွေလူမှုအခြေပြုဖွဲ့တွေကနေလိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်မနေ့ကတိုက်ခိုက်မှုမှာကစုတ်ကျေးရွာတွင် KIU ဖွဲ့တွေမရှိဘဲတပ်မတော်ကနေဝိုင်းပါတိုက်ခိုက်လာတယ်လို့အသင်းတော်တာဝန်ရှိသူဦးလကြာကဆိုပါတယ်
နမောအမဒီဒုက္ခတွေကြီးဖြစ်ပြီးတဲ့ချိန်ကြီးတော့ကျန်ရင်နဲ့တက်ပေးဖြစ်တာမဟုတ်ဘူးအဲ့ဒီရွာမှာကျန်ရင်တက်ခံလည်းမရှိဘူးပုတ်ချုပ်ရေးပိုင်းရုံးလို့ရှိတယ်ဆဲအမတတ်မတော်ကတစ်ခါတည်းအမဖျားကျောင်းမှာဒီသူတို့ကခေရင်းနဲ့မနဲ့ရှိနိုင်မှာတော့အဲ့ဒီပစုံချောင်းချမှာတက်ပေးဖြစ်တဲ့ခါကျရွာသားရဲ့အင်းချောင်းရတော့မယ်ဆိုမှအကြီးဝဲလုပ်နေတဲ့အချိန်မှာအမဝန်လာကြမှအဲ့လိုပြစ်ခတ်ပြီးမှဆော့ဖြစ်တယ်နောက်တော့ကျန်ရင်ရင်းစစ်ကအော်ရောဘကိုပြန်လာမှတိုက်ပွဲတော့ပြန်ဖြစ်တယ်လို့အဲ့လိုတော့သတင်းကြားရတယ
်ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနမ်မတီမြို့ကစုတ်ချောင်းပြားမှာ KIU နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရွာသားတွေစစ်ရှောင်ဖို့မနေ့ကဖျားချောင်းမှာစီဝေးလုပ်နေတော့တပ်မတော်ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုခဲ့ကြောင်းဦးလကြာကဆိုပါတယ်လက်ရှိကစုတ်ရွာသေးတာတွင် KIU နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့သတင်းတွေပေါ်ထွက်နေပေမဲ့ဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်လို့အတည်ပြုချက်မပေးနိုင်ဘူးလို့လည်းသူကဆိုပါတယ်မ Malika people are going to pick up mood when you are that dog at the song at hello, because so Jiva Tadu got your water.
Not so much, you know, I think you don't know what you're talking about.
So you are doing pick up Muma, you are that you think I take some mood, she need be met. The Renchel at the Jamayashi de Bulo, Chissing or some genie that Kachinlu do achieve you put that one can, don't numbu up your water.
ยาดาอิที่ไข่มูสิยาดาอยู่พันวาเลยไปดูเรียบว่าที่เจอสุราหูคู่เด็ดที่สุดที่เชื่อที่จำไม่ยากหูปนวาเลยใส่ถุงปันนี่จ้าเลยไอ้เจ้าตัวเลยดูงาเสียจ้าเอาเสียนี้บ้ากูไม่ยากดีกว่าเนาะเจ้ามาอาศัยหัวไม่ยากพันวาละปนเนาะที่มันเนี่ยจะมาจำนี้สิโอตั้งไล่ดีสุราเลยจ้าเลยคู่เด็ดที่สุดที่เนี่ยที่จำไม่ยากเอาเสียนี้พยายามจะไปมีดีเลยยาดาจะช่วยเนี่ยตอนด้วยมาทบีเต็งเชียงเนี่ยยาดาจะช่วยอ่ะมีดาซูเนี่ยมาส่งไลน์
ပြည်ခန့်တိုက်ခိုက်မှုအတွင်းရွာသားသူထိခိုက်ဒဏ်ရာရရှိခဲ့ပြီးနံပါတ်3အသင်းတော်ကျောင်းမှာစေဝါကုသခဏရပါတယ်ကစုတ်ကျေးရွာဟာကရင်ဦးတိုင်းစစ်တပ်နဲ့လိမ့်မှန်ခွမှာတည်ရှိပြီးအင်ဂျင်နေရာကျော်ရှိနေပါတယ်
ဆစ်ဆောင်ရွာသားတွေရနေထားကိုတော့ကချင်းပြည်နယ်လှုပ်တော်ကုဆယ်တော်မြတ်သွေးဆံကအခုလိုပြောပါတယ်ကျမတို့ကြားတလောက်ကတော့သူတို့ပြောတာတော့အဲရွာတွေကိုတက်ကဝင်လာတော့ဘုဘက်ကတောက်နေတဲ့ကင်းသမားနဲ့တွေ့လို့ဖြစ်တာအလောက်ပဲကြားပါတယ်ရှင်လောလောဆယ်ဆယ်ကတော့သူတို့ကတော့အဲ့ဒီမှာတက်ကရွာမှာရှိနေတဲ့အတွက်ခဏဆောင်ခဲ့တာပါဖျားကျောင်းနေမှာကျမတို့ယာယီပေါင်းဆောင်ရေးစခန်းတွေဖွင့်ထားပြီး
နယ်သွင်းမှာမြန်မာသမ္မတနိုင်ငံချင်းလွတ်လပ်ရေးသမ္မတ KNU တို့အကြားစစ်ရေးသိမ်းမှနေစေချင်းဒီမှာရှိနေပါတယ်။တိုက်ပွဲတွေကြောင့်ကချင်ပြည်နယ်သွင်းစစ်ပေးသိမ်းရှောင်နေရတဲ့ဒုက္ခသည်အရေးအတွက်ဟာတသိန်းကျော်ရှိနေတယ်လို့ကချင်ဒုက္ခသည်ကော်မတီတွေကနေပြောပါတယ်။မြန်မာသမ္မတနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြည်ခတ်တိုက်ခိုက်မှုတွေကိုရက်စဲပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်ဖို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ UNSC ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးရေးကိုယ်စားလှယ်တို့ကနေမနေ့ကထိတွေ့ဆုံဆွေးနွေးခဲ့ရမှာအစိုးရနဲ့သမ္မတကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်စတင်ကြေညာဖို့အပါအဝင်အချက်၄ချက်ကိုသဘောတူညီမှုရရှိခဲ့ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်ကချင်ပြည်နယ်အတွင်းမှာစစ်ရေးသိမ်းမှတ်မှုတွေဆက်လက်ရှိနေစဉ်နေထားကြောင်းအစိုးရအနေနဲ့တနိုင်ငံလုံးအတိုင်းအတာအပြည့်အရေးကြီးညာနိုင်ဖို့အတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့ဖက်ဒရယ်မူလှိလသူတွေကလည်းသုံးသပ်နေကြပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။အခုတော့ဒီထိုင်းနိုင်ငံဘက်မှလူကုန်ကူးခံရတဲ့မြန်မာအလုပ်သမားတွေအကြောင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံပထုံထာနီခရိုင်တဲကအမိုက်တွေနဲ့ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်တင့်စင်တဲ့စက်ရုံမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံသားနှုတ်ဦးပွဲစားတွေရဲ့ရောင်းစားတာကိုခံခဲ့ကြရပါတယ်။ဩဂုတ်လ17ရက်နေ့ညနေပိုင်းမှာတော့ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကသူတို့ကိုကယ်ဆယ်ခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းမှာတရားမဝင်တဲ့အလုပ်သမားတွေအလုပ်လုပ်ခွင့်ရမယ်ဆိုပြီးထိုင်းတောင်ပိုင်းခီခီလန့်ကနေမြန်မာအလုပ်သမားတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုပွဲစားတွေကပို့ဆောင်ပေးနေတာပါ။ပြီးခဲ့တဲ့တပတ်အတွင်းမှာတော့ပထုံထာနီခရိုင်တွင်းကရေတန့်ဆက်အလုပ်ရုံမှာတွင်ပေးမယ်ဆိုပြီးအမိုက်တီနဲ့စွန့်ပစ်ပစ္စည်းတွေကိုပြန်လည်တန့်စင်တဲ့စက်ရုံမှာမြန်မာအလုပ်သမားနှစ်ဦးကိုရောင်းချတာခံခဲ့ရကြောင်းရောင်းစားခံခဲ့ရသူအမျိုးသမီးတဦးကပြောပြပါတယ်
။ကျမတို့တယောက်တစ်ပေါင်းစီထုတ်သွားတယ်တဲ့။သုံးရက်နေ့ညနေကတစ်ဖေးကမေးတယ်ကျမတို့လုံနိုင်လားမလုံနိုင်ဘူးလားအဲ့လိုမေးတယ်။ကျမပြောတယ်မလုံနိုင်ဘူးခေါ်လာတာလည်းဒီလုံမဟုတ်ဘူးကျမအဲ့လိုမျိုးပြောတယ်အာနဲ့တတိယမလုံနိုင်ဘူးဆိုရင်လာပို့တဲ့လူကပတ်သက်2000ထုတ်သွားတယ်လူများ2000ဆိုတော့တယောက်1000 2000ထုတ်သွားတယ်မလုံနိုင်ငါပတ်သက်2000ပြေးပေးနေလို့တွားခိုင်းတယ်မပေးမတွားခိုင်းဘူးအဲ့လိုမျိုးပြောတယ
်သူတို့ကိုကယ်ဆယ်နိုင်ဖို့အတွက်အကူအညီတောင်းခဲ့တာကြောင့်မြန်မာတန်ရုံးကအလို့သမားတန်အရာရှိရဲ့အကူအညီကိုလည်းရယူပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI အဖွဲ့ကိုအကူအညီတောင်းကအလုသမားလင်မယားနှစ်ဦးကိုကယ်ဆယ်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ဦးဆိုင်ရေးကပြောပါတယ်
။ဒီလာတော့သူတို့ရှီကဆက်လက်တွေယူပြီးတော့ကျွန်တော်ကအဲပုံမှုမိုးအောင်ခိုင်တာအရာရှိပါနော်။အလုသမားတာအရာရှိတွားပြီးတော့အဲတင်ပြရတယ်။တင်ပြအလုသမားတာအရာရှိရနေပြီးတော့အဲသူတို့နှစ်ယောက်ရဲ့နာမည်အသက်ကယူပြီးတော့ DSI ကိုပူညီဖို့စာထုတ်ပေးလိုက်တယ်။ကျွန်တော်ကအဲ့ဒါနဲ့တွားပြီးတော့ကိုညီတာပေါ့နော
်ဒီအလုပ်ရုံဟာအရင်တုန်းကလည်းအလုပ်သမားတွေကိုအတင်းအကျပ်ခေါ်ယူထားပြီးအလုပ်မလုပ်ချင်တာကြောင့်အလုပ်ကထွက်မဲ့အလုပ်သမားတွေကိုထွက်ပြေးလို့မရအောင်စ ချန်စီယိုတွေမှာလျှက်စစ်ကြိုးများတက်ဆင်ထားခဲ့တယ်လို့လဲထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ကဆိုပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ဟာထိုင်းအစိုးရလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေနဲ့ပူးပေါင်းပြီး2017ခုနှစ်ထဲမှာလူကုန်ကူးခံရသူပေါင်း50ဦး2019ခုနှစ်မှာ249ဦး2020ခုနှစ်မှာတော့
2019ခုနှစ်ထဲမှာတော့လူကုန်ကူးခံရမှုအကြိမ်ပေါင်း29ကြိမ်ကိုနှိမ်နင်းခဲ့ရမှာလူကုန်ကူးခံရသူပေါင်း346ဦးကိုကယ်တင်နိုင်ခဲ့တာပါ2019ခုနှစ်ဩဂုတ်လအထိတော့လူကုန်ကူးမှုတွေကိုနှိမ်နင်းခဲ့ရမှာလိင်အလုတ်သမားများအပါအဝင်လူကုန်ကူးခံရသူပေါင်း130လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ရှင်
အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ည၈:00လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1239956 email lisa@voanews.com
ကိုလဲဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးဖို့ထားစီချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုစနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုည9:00နာရီခွဲမှာစတင်မှာမို့ဆောင်မြော်နားဆင်နိုင်ကြပါတယ်။ ညကိုနိုင်ကနေဆင်နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24.5နဲ့5လာမီတာ190ဂါနဲ့ဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ email လိပ်စာ burmese@voanews.com
ကိုရီးယားကျွန်းဆွေမှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုရဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အပြာလန်ကတိပြုထားတာတွေကိုတောက်ကြနေကတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းထပ်လောင်းအတည်ပြုခဲ့ကြတယ်လို့အမေရိကတို့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ဗင်နီဇွဲလားနိုင်ငံအပေါ်စီးရေးအရာအရေးယူဖို့ကိစ္စကိုလည်းစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးအခြေအနေတွေကအနည်းဖြစ်လာအောင်ကိုရှုတ်ရှက်ခတ်နေတယ်လို့ပြောလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှရွေးချယ်စရာတွေအများကြီးရှိပါတယ်။တကယ်လို့လိုအပ်မယ်ဆိုရင်စီးရေးနှီးလန့်အရာလည်းဖြစ်လာနိုင်ွယ်ရှိပါတယ်လို့သမ္မတထရမ့်ကနယူ အတုံးချကောင်းချလာနိုင်တယ်လို့ပြောပါရယ်ဗီနီဇွဲလာပြည်သူတွေဟာဒုက္ခတွေကိုအကြီးကျယ်ခံစားနေရတယ်လို့သမ္မတထရမ့်ကပြောပါရယ်ကျွန်တော်တို့တပ်တွေဟာတကမ္ဘာလုံးမှာရှိပြီးတော့တချို့တွေဆိုရင်အယံဝေးတဲ့နေရာတွေမှာပါဗီနီဇွဲလာကတိတ်မွေးဘူးလို့လည်းသူကပြောပါရယ်ဟီမင်းနိုင်ငံကရဟယင်ပြတ်ချက်မှုအတွင်းအရက်စော်ပွားများပြည်တော်စု UAE နိုင်ငံစစ်တပ်ကတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့ UAE အစိုးရပိုင်းမီဒီယာကပြောကြားလိုက်ပါတယ်။အဲ့ဒီ UAE တပ်ဖွဲ့ဝင်တွေဟာဟီမင်းနိုင်ငံမှာရှိတဲ့ Shia Muslim သဘုံတွေကိုစော်ဒီဦးဆောင်တဲ့မဟာမိတ်တွေတိုက်နေတဲ့စစ်စင်ရေးမှာပါဝင်နေတာဖြစ်တယ်လို့ WOM သတင်း Agency ကစနေနေ့အစောပိုင်းမှာပြောပါတယ်။ရဟယင်ဟာဟီမင်းနိုင်ငံတောင်ပိုင်းကရှက်ပွားပြည်နယ်မှာပြတ်ကျခဲ့တာပါ။အဲ့ဒီပြည်နယ်ထဲကအမေရိကန်ကလည်းဟီမင်းနိုင်ငံက Al-Qaeda အဖွဲ့ကိုလေကြောင်းကနေပြင်မှတ်ထားတိုက်ခိုက်နေတာပါ။sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကတော့အီရန်ကကြော်တောင်းနောက်ခံပေးထားတဲ့ဟူသီသဘုံတွေကိုလေကြောင်းကနေရောမြေပြင်ကပါထိုးစစ်တွေဆင်နေတာဖြစ်ပါတယ
်။တရင်တင်ချက်ကိုနန်းလောင်တင်ညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 လိုင်းဒိုမီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာဘိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.